စကိုင်းတိုင်းမုံရွာခရိုင်ဆလင်းကြီးမြို့နယ်ကလက်ပရောင်းတောင်မိုးချိုးပြင်တောင်ရွာဘက်မှာကြာသာရင်းနှီးညရုံကဒီ၈နာရီကျော်ချိန်ကစပြီးတော့ကျင်းနီတောင်စီမံကိန်းကိုစောင့်ကြံနေတဲ့ရဲတွေနဲ့ဒေသခံတွေအကြားမှာတင်းမာမှုတွေပြန်လည်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ရဲတွေရဲ့တနက်နဲ့ပစ်ခတ်မှုတွေကြောင့်လူခုနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းအခြေအနေကိုမျက်မြင်တွေ့ခဲ့သူတချို့ကပြောပြပါတယ်။အကြောင်းစုံကိုတော့ထိုင်းချီဆိုင်တင်းတောင်မအီးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းမုံရွာခရိုင်စားလင်းကြီးမြို့နယ်ကလက်ပောင်းတောင်ကျင်းနီစီမံကိန်းကြောင့်တင်းစီထားတဲ့မြေယာတွေပြန်ရရေးတောင်းဆိုနေကြတဲ့ဒေသခံတွေနဲ့စီမံကိန်းကိုတာဝန်ယူပေးထားတဲ့ရဲတပ်ဖွဲ့ဝင်တွေကြားပြင်းမာမှုတွေဖြစ်ပွားပြီးတဲ့နောက်ည၈နာရီကျော်အချိန်လောက်ကစပြီးပစ်ခတ်မှုတွေလုပ်ခဲ့တာပါဒေသခံတွေရှိရာကိုတွားရောက်သတင်းယူနေသူလည်းဖြစ်မြန်ပြန်တွေးရှိသူလည်းဖြစ်တဲ့ Unity Channel ကသတင်းတော်ကိုကြော်နိုင်ကိုပစ်ခတ်မှုအခြေအနေနဲ့ပတ်သက်လို့မေးမြန်းကြည့်ခဲ့ပါဗျာလူန
ာ9ယောက်လောဆယ်ကျွန်တော်တွေ့တာ9ယောက်ရှိပါတယ
်စိတ်ယုံတင်ရမယ်လူနာတွေများပါသလားရှင
်လူတွေကတော့စိတ်ယုံတက်ချင်တယ်ဆိုရင်အတက်အနေဆိုရင်ရလာတဲ့အနေအထားမဟုတ်ဘူးဟိုဒဏ်ရာတွေကတော့ရထားတယ်သူတို့ကစိတ်ယုံမချက်ဘူးသူတို့ပေါ့
ကိုကျော်နိုင်တို့ရောဒီရဲတွေကစစ်ဆေးတာတွေများလုပ်သလားရှင
်ဟုတ်ကဲ့ကျွန်တော်တို့စစ်ဆေးခဲ့ပါတယ်ကျွန်တော်တို့ကဓာရီရလည်းသူတို့ဘုံပင်မခံတဲ့အချိန်မှာကျွန်တော်ဒီရဲတွေကပြစ်ခတ်ရတဲ့အချိန်မှာကျွန်တော်ရဲပြန်တက်ပြန်ပါတယ်အဲ့ရဲတွေကကျွန်တော်တို့ဆိုင်ကိုတားပြီးတော့ကျွန်တော်တို့ကင်မာတွေတောင်းနေဟိုဝင်းနက်ကတည်းကစောင်းစစ်တာတွေလုပ်ခဲ့ကျွန်တော်တို့ကမီဒီယာလို့ပြောတဲ့အချိန်မှာကျွန်တော်တို့စစ်ဆေးပြီးတော့ကျွန်တော်တို့ရဲ့ကင်မာတွေကမတန်တပ်ပုံကြီးကိုပုံဖြတ်ခင်းနေသုံးနေမှာလည်းတပ်ပုံကြီးကျန်လာဆိုစစ်ဆေးတာတွေလုပ်ခဲ့မီဒီယာရောမီဒီယာမသိရနဲ့ဓာတ်ကြစွာဆက်ဆံတာတွေဒီကျကင်မရာဆွဲတာမျိုးဖိုင်ကင်ပေါက်တွေကိုပြင်ဖွင့်တာမျိုးတွေအဲ့မျိုးတွေကျွန်တော်ရင်ဆိုင်ခဲ့ရပါဘူ
း။ကိုကျော်နိုင်တို့ရိုက်ထားတဲ့ဓာတ်ပုံတွေအဖြတ်ခံလိုက်ရလားရှင
်။ဟုတ်ပါတယ်ဗျာကျွန်တော်ဓာတ်ပုံတွေအကုန်လုံးသူတို့ရှင်းမှာဒလီလုပ်ပေးခဲ့ရပါဘ
ူး။ဆိုတော့သူတို့အခုဓာတ်ပုံတွေဖြတ်လိုက်တော့ဒီရိုက်ထားတဲ့ဓာတ်ပုံတွေထဲမှာဘယ်လိုဟာမျိုးတွေများပါသလဲရှင်
။သူတို့စနက်ပြောက်နေတာတွေပါတယ်ဟို။ကားမီထိုးတဲ့အချိန်မှာကျွန်တော်ကရိုက်ရတာဖြစ်။ကားတွေအချက်မှာကားမီထိုးတဲ့အချိန်မှာသူတို့စနက်ပြောက်တာတွေသူတို့ဓာတ်ပုံပုံစံယူလာတဲ့ဥစ္စာတွေကျွန်တော်ဓာတ်ပုံမှတ်တမ်းတွေရိုက်တယ်ခင်ဗျ။ဓာတ်ရိုက်ဖက်ဓာတ်ပုံမှတ်တမ်းဆိုင်ရိုက်ရိုက်တာ
ကိခံမှုကဘယ်အချိန်လောက်ကနေစတင်တာလဲရှင
်။ 7:15 လောက်နေစပြီးကိခံနေပြီ။ကျွန်တော်ရေကားတော့ 28 ချက်ပို့ရဲ့ပို့နေပြီ
။ဒီရော်သားတွေနဲ့သူတို့နဲ့ကဘလို့ထိတ်တိုက်တွေ့မှုတွေရှိတာလဲရှင်
။ကျွန်တော်ကထိတ်တိုက်တွေ့ပြီးမှရောက်တဲ့အနေအထားဆိုတော့သူတို့ရော်သားတွေကိုမေးမြန်းနေတယ်။ရော်သားတွေပြောပြတာကသူတို့ရော်သားတွေကိုရေးရေးလုံငင်းရေးတွေကတင်းဝင်ပို့လုပ်တဲ့အချိန်မှာဝလုံးတွေနဲ့သူကစားနေခဲ့တယ်။အဲ့လိုစားနေတဲ့အချိန်မှာရေးတွေကဘက်ကွာနေတဲ့စားဖြစ်တာကိုပါလို့လုပ်ခဲ့တယ်။တင်းဝင်ရောက်ပို့စားခဲ့တယ်။ဒီကိမှာသူတို့ကလည်းတိုင်းသားမြေတော့ရဲတွေကတော့1ပေါင်ဆိုင်တဲ့ကနေရဲကားတွေရောက်လာပြီးတော့အဲ့ရဲကားတွေပေါ်ကရဲတွေကလူရင်းရဲတွေကခုံဆင်းလာပြီးတော့ဂျိုင်းတွေကပြန်စနက်တွေပြောက်ခဲ့ရတယ်ကျွန်တော်သိခဲ့ပါတယ်
။ပြစ်ခတ်မှုတွေမဖြစ်ခင်ကတည်းကဒေသခံအနည်းဆုံး3ဦးလောက်ကိုအာဏာပိုင်တွေကဖမ်းဆီးမှုတွေလုပ်ခဲ့တာပါ။ဒါအပြင်စီမံကိန်းနယ်မြေထဲမှာပါပြီးပုံမှန်144ထုတ်ထားတဲ့နေဒီဆရာတော်ဖျားကြီးရဲ့သာသနာ့နယ်မြေအတွင်းမိုင်းခွဲနေမှုတွေကြောင့်ကန့်ကွက်တဲ့အနေနဲ့အင်ဂျင်တောင်ဘက်မှာလည်းတန်ဃာတော်နေတဲ့ဒေသခံတွေကသပိတ်စခန်းတစ်ခုဖွင့်လှစ်ထားပါဗျ။မိုးချိုးပြင်ရွာထိပ်မှာတော့ရဲကင်းတွေစောင့်ပြီးသပိတ်စခန်းကိုသွားမဲ့လမ်းတွေနဲ့ဒေသခံတွေစိုက်ပျိုးထားတဲ့သီးနှံစိုက်ခင်းတွေစီသွားမရအောင်ဗုဒ္ဓဘုနေ့ကစပြီးအာဏာပိုင်တွေဘက်ကပိတ်ဆို့ဟန့်တားထားတဲ့အတွက်နှစ်ဖက်တင်းမာမှုတွေဖြစ်ပြီးဆန္ဒပြမှုတွေနဲ့ရုံးရင်ဆန့်ခတ်မှုတွေနှစ်ရက်ဆက်တိုက်ဖြစ်ခဲ့တာပါ။ပြစ်ခတ်မှုတွေနဲ့ပတ်သက်လို့ကျင်းနီစီမံကိန်းကတာဝန်ရှိသူတွေနဲ့အာဏာပိုင်တွေဘက်ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရင်းနှီးစီမံကိန်းကြောင့်ဒေသခံတွေရဲ့လယ်မြေဧကပေါင်း 8,800 ကျော်ကိုသိမ်းယူခဲ့ပြီးရွာပေါင်း4ရွာကိုလည်းဖယ်ရှားခန့်ခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလည်းသပိတ်စခန်းဖွင့်ထားတဲ့တန်ဃာတော်တွေကိုမိလောင်ဘုံတွေနဲ့အကြမ်းဖက်ဖြိုခွဲမှုတွေလုပ်ခဲ့တဲ့အတွက်တန်ဃာတော်များများထိခိုက်ဒဏ်ရာများရရှိခဲ့ပါတယ်ရှင်။